စင်တော်ဝင်းမေပါရွေးကောက်ပွဲဆက်နိုင်ခဲ့တဲ့အစိုးရပါတီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်အနေနဲ့လာမယ့်အစိုးရဖွဲ့ရေးတိုင်းရင်းသားပါတီတွေနဲ့မကြခင်တွေ့ဆုံညှိနှိုင်းဖို့ရှိတယ်လို့တာဝန်ပေးခံရသူတူဖြစ်တဲ့ NLD ထိပ်ပိုင်းခေါင်းဆောင်တူကပြောလိုက်ပါတယ် NLD ပါတီဘိုလ်အလုံးမှုဆောင်အတွေ့အမှုသုံးတဲ့မကွေးတိုင်းဝန်ကြီးချုပ်လည်းဖြစ်သူဒေါက်တာအောင်မွန်းညိုကဒီအစိုးရနဲ့လွှတ်တော်ဖွဲ့စည်းရေးမှာတိုင်းရင်းသားပါတီတွေဖြစ်စေချင်တာကိုအရင်နားထောင်ကြည့်ဘာတွေလိုက်လျောနိုင်တာကိုခွင့်ပြုချက်ရဖို့ပြင်နေတဲ့အပေါ်ကျိုးစိုးအကြံပြုလိုက်တဲ့တိုင်းရင်းသားပါတီပြောခွင့်ရခေါင်းဆောင်တွေကိုမေးထားပါတယ်။ရှမ်းပြည်နယ်မှာမဲအတော်များများရထားတဲ့ SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရနဲ့အထွေထွေအတွင်းမှုဦးဆိုင်လေးက
NLD ရဲ့အခုလက်ရှိဆုံးဖြတ်ချက်တွေကြည့်မယ်ဆိုလို့ရှိရင်တော့အရင်ရေကောက်ပွဲမတိုင်ခင်ကပြောပြထားတာနဲ့စာလို့ရှိရင်တော့အပြုသဘောဘက်ကိုပုံပြီးဆောင်လာတယ်။တိုင်းသားတွေနဲ့ပုံမှန်မိစအောင်ကြိုးပမ်းလာတာတွေ့ရတာပေါ့နော်။အဲကြောင့်မလို့ကျွန်တော်ဘက်ကတော့တရားဝင်ဆက်သွယ်လာခြင်းမရှိသေးပေမဲ့လို့ကြိုးဆိုရမယ့်အပိုင်းမှာရှိပါတယ်။
တခိုင်းပြည်နယ်မှာမဲအများစုရထားတဲ့ ANP ရခိုင်မျိုးသားပါတီပြောခွင့်ရတော့အင်းနုစင်ကလည်း
ကျွန်တော်ကတော့ဒီအဲဒီပါတီတွေကိုစာထုတ်ကြတဲ့ကောင်ကိုကျွန်တော်ဝန်ဆောင်မှာကြိုးနေတယ်ဆိုတော့အင်တာဗျူးတွေမှာလည်းပြောတယ်ဉာဏ်ကြားတာလည်းပါတီနေနဲ့ဉာဏ်ကြားခဲ့ပြီးဖြစ်ပါတယ်။စာမရောက်သေးတာပဲဖြစ်ပါတယ်။
ဒါပေမဲ့ရှားကောင်းပါတီလို့လည်းသိထားကြတဲ့ SNLD ပြောခွင့်ရဦးဆိုင်လေးကတော့အခုလို NLD စာပေါ်အကြောင်းမပြန်ရခြင်းကိုအခုလို့ရှင်းပြပါတယ်
။သူတို့ရေးတဲ့စာကသဘောထားတောင်းခံတဲ့စာလည်းမဟုတ်ဘူး။ယက်တီချက်ကိုသူတို့ဖော်ပြတဲ့စာမျိုးဖြစ်တဲ့ကြောင့်မို့လို့ကျွန်တော်ဘက်ကလည်းအကြောင်းပြန်ဖို့မလိုအပ်တော့ဘူးလို့ယူဆလို့မှတုံ့ပြန်ခြင်းမပြုတာပေါ့နော်။တကယ်လို့ခင်ဗျားတို့ဘယ်လိုသဘောရလဲ။ပူးပေါင်းမယ်မပူးပေါင်းဘူးလားဆိုပြီးမိခိုးအနေနဲ့ထုတ်လာတယ်ဆိုလို့ရှိရင်တော့တုံ့ပြန်ဖို့လိုအပ်တာပေါ့နော်။ကျွန်တော်တို့ကလည်းတရားဝင်စာတွေလက်ခံရရှိခြင်းမရှိတဲ့တဲ့ကြောင့်မို့လို့အွန်လိုင်းပေါ်မှာပဲဒီတိုင်းပဲခြေချရတာပါပဲ။အဲ့ဒီပေါ်မှာတော့တစုံတရာနားလည်မှုလွဲလို့မဖြစ်ဘူးလို့မြင်ပါတယ်။
ဒီနေရာမှာမွန်ပြည်နယ်မှာအရေးမွန်ပါတီတွေပူးပေါင်းထူထောင်ထားပြီးမဲတစုံတရာနိုင်ထားတဲ့ MUP မွန်ညီညွတ်ရေးပါတီပြောခွင့်ရတဲ့တွဲဘက်ထွေထွေတွင်ရေးမှုနိုင်လရီတမကလည်
းဒီဒီနိုင်ရှိလို့လည်းသဘောထားကိုကျွန်တော်ကကြည့်ရပါလေ။ဒီကဲကလည်းဒီပေးလာတဲ့စာကဖိတ်ခေါ်တဲ့စာကံလန့်ချက်ပေးတဲ့စာလို့ကြိုတယ်ဒီပေါ်မှာကြောက်ကြံခုမလိုအပ်ဘူးသို့တော့အဲ့စာကတော့ကျွန်တော်တို့ပါတီတွေနဲ့တိကျတိကျဆိုလက်ခံတယ်ဆိုတာမီဒီယာကရှိသဘောထားထုတ်ပြန်ထားပြီးဖြစ်ပါ
ဒါပေမဲ့အခုလို့ဆွေးနွေးဖို့ပြင်လာတာမှာ NLD ပါတီအနေနဲ့လက်တွေ့ဆွေးနွေးမဲ့အသေးစိတ်တွေကိုပါထုတ်ပြန်သင့်တယ်လို့ဦးဆိုင်လေးကအကြံပြုပါတယ
်လက်တွေ့မှာတော့တိုင်းသားပါတီတွေနဲ့ဘယ်နေ့ဘယ်ချိန်ဘယ်လိုနေရာတွေမှာဘယ်လိုအခန်းကဏ္ဍကိုဘယ်လိုအကြောင်းအရာကိုဆွေးနွေးမယ်ဆိုတာကိုသေချာဖော်ပြပြီးတော့ချင်းချင်းလင်းပြီးအောင်သူတို့ကပေါ်ထုတ်ဖို့လိုအပ်တော့ပေါ့နော်အဲ့လိုမျိုးပုံဝင်ရင်ဖော်ပြထားခြင်းမရှိဘဲနဲ့မီဒီယာပေါ်မှာပဲဒီလိုမျိုးသူတို့ကပြုကျင့်သင်ထားတယ်ဘာလုပ်တယ်ညာလိုက်တယ်ဆိုတာလောက်နေရတော့လုံးမချစ်တော့ဘူးဗျာရိုးသားပွင့်လင်းနဲ့ချင်းချင်းညို့တော့စပြတ်ကိုလိုအပ်တယ်
ဂျာကိုဒေါ်အင်းနုစင်ကလည်းသဘောတူလိုက်ပြီး NLD အနေနဲ့တိုင်းရင်းသားတွေဘက်ကိုအရင်ဖြစ်စေချင်တာမေးလာမယ်ပေါ်တော့အခုလိုပြန်ရှင်းပြပါတယ
်ဒီချက်လက်ရဲ့ပုံမှာတော့ကျမတို့ပါတီအဘောပါတီရဲ့ဆုံးဖြတ်ချက်တွေတော့ကျမတို့ပါတီမှာဆင်းရဲညီရအောင်မှာဖြစ်ပါတယ
်ဒါပေမဲ့နိုင်လေကြီးတမကတော့ဆွေးနွေးလာမယ့်အပေါ်အသင့်ပြင်ထားတယ်လို့ဆိုပါတယ
်ဟုတ်ကဲ့ဟောကျွန်တော်တို့ကလည်းဒီဆုံးကိုဖိတ်ခေါ်လာမယ်ဆိုလို့ကျွန်တော်တို့ကလည်းအသင့်ပြင်ထားပါတယ်
ဒီနေရာမှာအခု NLD အဖွဲ့အနေနဲ့ရခိုင်ပြည်ကိုလာဖို့လုံခြုံရေးအတွက်စွန့်ရင်ကြောင်းပြောလာခဲ့တဲ့အပေါ်မှာတော့ဒေါ်အင်းနုစင်က
ကျွန်တော်ရခိုင်ပြည်ရဲ့စစ်တပ်မြို့မှာအနိုင်သာပါတီဖြစ်တဲ့ NLD အစိုးရရဲ့ဒီကြောဥပဒေအပေါ်ဝင်ရခိုင်ပြည်ရဲ့အစိုးရဟာအခုဒီတူတူကြည့်နေတော့မလားမြန်မာပြည်ကအစဒီတိုင်းပြည်နည်းနဲ့ပဲဖြစ်တယ်ဆိုတော့ဘာဖြစ်လို့များလုံခြုံရေးရလာရောက်ဖို့အခက်အခဲရှိတယ်ဆိုတော့လုံးဝနားမလည်လို့မရဘူး
ဒီနေရာမှာ SNLD ပြောခွင့်ရဦးဆိုင်လေးကတော့ NLD နဲ့အရင်နှိစက်ခဲ့တာကြောင့်အခုအစိုးရကာလလေးမှာခိတ္တပြန်ကင်းကွာခဲ့ပေမဲ့တိုင်းပြည်ကအခုလိုအပ်နေချိန်အားလုံးပြန်ဆုံညှိနှိုင်းပြီးပူးပေါင်းဆောင်ရွက်ကြဖို့အချိန်ရောက်နေပြီလို့ပြောလိုက်ပါတယ်ခင်ဗျာကျွန်တော်ဝင်းမြမ